သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
လူသားတွေကြားတရှိန်ထိုးမြင့်တက်လာတဲ့ internet သုံးစွဲနိုင်မှုအခြေအနေကြားမှာကဘာကြီးဟာရွာကြီးတွာလို့ဖြစ်လာတယ်လို့တင်စားလို့ရှိကြပါတယ်ဒီလိုတင်စားမှုဟာအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကပြည်သူတွေအတွက်တော့အမှန်မှန်ကန်နိုင်တော့ပါဘူး။ကတ်သက်ခံလိုက်ရတဲ့အင်တာနက်သုံးဆွဲမှုပိတ်ပင်ခံထားရတဲ့အင်တာနက်ရရှိမှုတွေကြောင့်နှိမ့်စင်ဖြတ်တန်းနေကြရတာပါ။စစ်အာဏာရှင်စနစ်ကိုလက်မခံကြောင်းတုတ်ပြန်မှုတွေကြောင့်ဖြစ်ပေါ်လာတဲ့ဒေတာတွင်စစ်ပွဲတွေတက်ရောက်မှုပြင်းထန်တဲ့ကမ္ဘာကရောဂါကိုပိရဲ့တက်ရောက်မှုတွေကိုအင်တာနက်ကနေသာအများစုကသတင်းအချက်လက်ရရှိနေကြရတာပါ။ပြီးခဲ့တဲ့စက်တင်ဘာလလေးလောက်ကအစအင်တာနက်ပြတ်တောက်မှုကိုကြုံတွေ့ခဲ့ရတဲ့အထက်မှာချင်းပြည်နယ်အတွင်းကမြို့နယ်အများစုလည်းပါဝင်ပါတယ်။အဲဒီလိုပြတ်တောက်နေချိန်မှာပဲတကြွပြန်တိုက်ပွဲတွေပြန်ဖြစ်လာတော့မယ်ဆိုတဲ့သတင်းတွေပြန့်နှံ့လာခဲ့သလိုအင်တာနက်မရှိတာကြောင့်သတင်းတွေကိုလိုက်လံစုံစမ်းအတည်ပြုဖို့ကမလွယ်ကူလှပါဘူး။ဒီအခြေအနေကြောင့်ပြည်သူတွေဟာစိုးရိမ်စိတ်တွေနဲ့အတူလုံခြုံမယ်လို့ယူဆရတဲ့နေရာတွေကိုကြိုတင်တိတ်ဆောင်နေကြရတယ်လို့မင်းချက်မြူကန်တူကပြောပါတယ်။
ဒီလို internet တွေတက်သွားတော့ဗောနော်ဒီအဝေးရလူမပြောနဲ့ဒီမြို့ထဲဗောမင်းတပ်မြို့ထဲအောင်ပါဒီမြို့ဒီရခုနဲ့တရားကောပေါ့နော်ဒီဟိုရခုမှာပါဖြစ်တယ်ဆိုတော့တော့မှလေတခြားရဘက်ကသူကမသိရတော့ဘူးဗောနော်ပြောဒီလို internet ဖြတ်တော့လိုက်တော့ဗောနော်ဒီမြို့တွင်းမှာက internet ဖြတ်တော့လိုက်တဲ့အခါကျတော့လေစစ်ကောင်စီဖက်ကနေပူတော့မှရုံမှာနိုင်ဖို့အခွင့်အရေးရှိသွားတယ်လို့ဖြစ်သွားတာဗောအားလုံးဆိုသူတို့လုံးတင်မှကောင်ကနိုင်ပေါ်တက်လာတာလေအခုကျတော့ internet မရသွားမရတော့တဲ့အခါကျတော့လေသူတို့မှပူတော့မှအဲ့လိုမျိုးအော်လူပေါ်လုံးချင်းပန်းချင်းစတာရောအလိုမျိုးခိုးယူတာရောတော့ပို့ပြီးတော့မှလုတ်ဆောင်လာမလို့တော့မြင်မြင်ရှေ့တကယ်ရတော့ကရှင်တော့ကိုတုံးလို့ရှေ့ဟုတ်မဟုတ်ကိုဟာကိုချင်းချင်းလို့ရရောလိုင်းပေါ်မှာပေါ့နော်မတင်ကြဘူးအလိုမျိုးတရင်မှားဝင်ရှေ့ကကိုဝင်ချမ်းပန်းချမ်းနေတယ်အခုကျတော့အင်တာနက်မရတဲ့ခါကျတော့လေသူတို့စိတ်ထဲမှာကျတော့ငိုကလေးရနဲ့ကိုစိတ်ချောက်ထားတဲ့အပြင်ပေါ့နော်ဒီလိုမျိုးရောက်ရောက်ကဒီရက်ပြန်တိုက်ပွဲပြန်ဖြစ်နေပေါ့ကျဆင်းလေယုံမိလာတယ်ဖေတလီမက်ဖြစ်ဖြစ်ကွာယုံမိဖို့ကအလွယ်လေးပေါ့နော်ဒီလိုအင်တာနက်မရတဲ့ခါကျတော့အဲ့ဒါကြောင့်ဒီအင်တာနက်ဖြတ်ပြီးနောက်ပိုင်းတော့မြန်မာမျိုးထရနဲ့တတော်များများပေါ့နော်ဒီစစ်ပေးပြန်ဆောင်လာကြရရှိ
မြန်မာနိုင်ငံမှာအင်တာနက်အသုံးပြုသူပေါင်း23သန်းခွဲကျော်ရှိတယ်လို့ Data Reporter ရဲ့2022ခုနှစ်ဇန်နဝါရီလထုတ်ပြန်ချက်မှာပါဝင်ပါတယ်လက်ရှိအချိန်မှာတော့အချမ်းဖက်စစ်ကောင်စီကတိုက်ပွဲတွေအများဆုံးဖြစ်နေတဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေကချင်းပြည်နယ်၊ကချင်ပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းနဲ့မန္တလေးတိုင်းတွေကမြို့နယ်30လောက်ကိုအင်တာနက်လိုင်းတွေဖြတ်တောက်ထားပါတယ်။ဒီလိုဖြတ်တောက်ခံရတဲ့အခြေအနေကြောင့်အွန်လိုင်းကတစ်ဆင့်လှုပ်ဆောင်နေကြရတဲ့လုပ်ငန်းစဉ်အလုံးဟာရပ်တန့်ထားရတာပါ။COVID-19 ကာကွယ်ရေးမှာလည်း online ကတစ်ဆင့်အသိပညာပေးမှုတွေ၊စေဝါနဲ့စာတောက်ကုန်ဆက်သွယ်မှာယူတာတွေကအစားအခက်ခဲလာခဲ့ပါတယ်။ဗန်တွေရဲ့လက်ရှိကာလအခြေအနေကြောင့် online ငွေခြေစနစ် mobile banking ကိုအားကိုးနေခဲ့ရပေမဲ့လည်း internet မရရှိရတာကြောင့်တုံ့ဆွယ်လို့မရရှိတော့ပါဘူး။အဲ့ဒီအခြေအနေမှာတော့စေပေးရှောင်နေရတဲ့ဒေတာကန်ပြည်သူတွေအတွက်စေဝါနဲ့စာနယ်ဇင်းကအရေးတီပါတက်ရောက်စေခဲ့ပါတယ်။
ကျမတို့ကအင်တာနက်တွေလည်းဖြတ်ထားတယ်ပြီးတော့ဖုန်းလည်းလည်းပြတ်တော့ပြတ်တော့ဖြစ်နေဆိုတော့เนาะအင်တာနက်လည်းဖုန်းရတော့ကျမတို့အချင်းဒီမှာပို့ဘယ်လိုမှလည်းအင်တာနက်ပေါ်မှာကအင်တာနက်လည်းပတ်သက်ပြီးတော့မှလူကတဲနာတွေကတော်တော်များတယ်လေဟိုကိုကအချင်းမျိုးလည်းဟိုရဝေးရနေတာပေါ့ပြီးရဆိုတော့အင်တာနက်ပေါ်ပဲပြီးတော့ဟိုတော့เนาะဟိုအလူခံရအရင်ပဲအလူမျိုးတွေထောက်ပံ့နေရတာလည်းပြီးလောင်တဲ့အင်တာနက်အခုတော့စိတ်အဆင်ပြေရှင်တော့ပေါ့
စစ်ကောင်စီရဲ့အာဏာသိမ်းကာလ၈လအတွင်းမှာမြန်မာနိုင်ငံရဲ့အင်တာနက်လိုလက်ခွင့်အခြေအနေဟာမှတ်တမ်းတင်ခဲ့မှုများတွေတဲ့အနေဆုံးဆင့်ကိုရောက်နေတယ်လို့အမေရိကန်အခြေစိုက် Freedom House အဖွဲ့ကထုတ်ပြန်ခဲ့ပါတယ်။မကြသေးခင်ကထုတ်ပြန်တဲ့ကမ္ဘာတဝန်းအင်တာနက်လိုလက်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာအဆိုးဆုံးနိုင်ငံတွေအဖြစ်အီရန်၊တရုတ်တို့ကရောက်ရှိနေပြီးမြန်မာနိုင်ငံကတော့တတိယအဆိုးဆုံးနိုင်ငံအဖြစ်သတ်မှတ်ခံထားရတာပါ။အနာသိမ့်ပြီးတဲ့နောက်မှာအင်တာနက်လိုလက်ခွင့်အခြေအနေဟာအဆင့်14ဆင့်လောက်ကျဆင်းသွားတယ်လို့ Freedom House အဖွဲ့နဲ့ Freedom of Expression မြန်မာအဖွဲ့တို့ပူးပေါင်းထုတ်ဝေလိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လက်ရှိအချိန်မှာတော့အချို့ဒေသတွေမှာ mobile internet သုံးဆွဲမရအောင်ပိတ်ပင်တာတွေကြောင့် mobile phone နဲ့သာဖုန်းခေါ်ဆိုဆက်သွယ်နေရတာတွေ၊နေရာဒေသလိုက်အင်တာနက်ရရှိမှုတွေနဲ့ပတ်သက်ပြီးမင်းကင်းဒေသလုံခြုံရေးတာဝန်ထမ်းဆောင်နေသူတို့က
များသောအချင်းကဒီလိုလိုင်းရအောက်သွားပြီဆိုလို့ရှိရင်ပြည်သူတွေကတော့နည်းနည်းတတိထားမိတဲ့ပြည်သူတွေတော့နေတာတော့အခြားဘက်တွေမှာဆိုလိုင်းရအောက်ပြီးတက်လာရင်ဒီစခရရဝင်ပြီးတော့ မှုရပါတယ်ဒီခါကျတော့လေအဲ့ချင်းတော့လေအဲ့လိုလုံးဝဒီ MBD ကိုရရနေရတယ်အဲ့လိုဖြစ်တဲ့ချိန်ကျတော့နည်းနည်းတို့ကြောက်ကြတယ်ဗျအဲ့လိုလို့အဲ့နည်းကြမှာဒီတို့တော့ပြောတာရှိတယ်ခင်ဗျတို့ဘာလို့ပဲတည်းရတော့လို့ line ပြတ်ပြီးတဲ့နောက်ပိုင်းကတော့တို့ကတော့ဖုန်း line ကတော့ရနေတယ်ဗျနော်ဖုန်း line ကရနေပြီးတော့မှဟိုဒီ internet သုံးလို့မရတာမရလည်းပဲရှိတယ်အဲ့တို့အဲ့လိုချိန်မျိုးမှာတို့တွေဒီဟိုထောက်ဖို့ဒီလောက်တာရှိပြီးတော့လူအားဟိုဒီဆက်ပြီးအင်အားဆက်ဖြည့်ရမျိုးတွေတော့အဲ့လိုကားတိုင်းတွေပဲဆက်တာလို့တွေ့ရတယ်ဗျအဲ့လိုမျိုးထပ်ထပ်ပြီးဆိုလို့ရှိရင်တော့တို့ကဒီဖုန်းရတာဖြစ်တဲ့အတွက်တို့ဒီကာဝေးဖွဲ့ရတာအချင်းချင်းဆက်ပြီးတော့မှအဲ့ဒီကားလေးကိုဟိုဟာဒီမိုင်းခွဲတာတွေဘာညာလုံးမှရတယ်လေ။အင်တာနက်နဲ့ပတ်သက်ပြီးတော့ online နဲ့လောကမဲ့လုပ်ပြီးတော့ရက်သွားတာပေါ့ဗျာ။ကျက်ထားတာပေါ့။အဲပြတ်တဲ့ဆိုလို့ရှိရင်တော့တချို့နေရာတွေမှာဆိုလို့ရှိရင်ကျွန်တော်ရင်းနှီးစင်တော့ပါလို့ပဲချိန်ဆရတယ်ဆိုလို့ရှိရင်တို့အဲ့လိုမျိုးပြတ်ပြီးဆိုရင် internet တုံးလို့ရတဲ့နေရာဖြစ်အောင်တော့တွားပြီးတော့မှအဲ online တော့တုံးပါလေဗျာ။အဲ့လိုတော့ရှိတယ်ဗျာ။
အနာရှိစနစ်တော်လည်ရေးကာလအတွင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့သက္ကိုင်းတိုင်းဒေသအခြေတွေကကနီမင်ကင်ရင်းမပင်ပလဲစာလင်ကြီးအရာတော်မြောင်နဲ့ဗုဒ္ဓလင်မြို့နယ်တွေမှာ Wi-Fi ရောဖုန်းစင်ကပ်အင်တာနက်တွေပါဖြတ်တောက်ခံထားရပါတယ်ဒါအပြင်ပြီးခဲ့တဲ့လကတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့ပင်လယ်ဘူးဝင်းတူကော်လင်မြို့နယ်တွေမှာလည်းစက်တင်ဘာ26ရက်ကစပြီးအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာပါဒီအပြင်အကြမ်းဖက်စစ်ကောင်စီကတချို့စစ်စင်ယူတွေပြုလုပ်ချိန်မှာဖုန်းလိုင်းတွေကိုပါအချိန်ပိုင်းဖြတ်တောက်မှုတွေပြုလုပ်နေတယ်လို့ဖားကတ်မြို့ဒေသခံတွေစီကတည်ရပါတယ်။ဟိုတယ်လိုနေရာတွေစတိုးဆိုင်ကြီးတွေနဲ့တချို့ဌာနဆိုင်ရာအရေးကြီးနေရာတွေမှာသာအင်တာနက်လိုင်းအနည်းငယ်ရရှိသေးတယ်လို့ဆိုကြပါတယ်။အရေးကြီးကိစ္စအတွက်အင်တာနက်အသုံးပြုလိုသူတွေဟာတနာယီကိုတောင်းကနေအထိပေးသုံးနေရပြီးငွေထုတ်ငွေယူကိစ္စတွေမှာလည်းရခိုင်နှုန်းတွေပို့ပေးနေရတယ်လို့ဖားကတ်မြို့ကန်တူကပြောပါတယ်
။အဲဆိုရင်ကျွန်တော်ဘယ်လိုလဲမလဲပင်ရမှာပြည်တယ်ဆိုတော့ဟိုကိုယ့်ရဲ့ Facebook account နေတင်ပြီးရေကွာတော့ပြည်သူတွေကွာဒီ group တွေမှာပေါ့နော်ကျွန်တော်ဖားကန်နဲ့တက်ဆိုင်နေဖားကန်ဆိုဖားကန်နဲ့တက်ဆိုင်နေ group တွေမှာတော့အဲ့လိုမျိုးတင်ပြီးတဲ့ပင်ရမှာသာမတော့ဟိုည7နာရီ9နာရီနောက်ပိုင်းတွေကိုဖားကန်ရဲစခန်းရှိမှာတိုင်ကယ်တွေတူပေါက်တွေဖွင့်ပြီးစစ်တာမျိုးတော့နော်အဲ့လိုမျိုးတွေပြည်သူတွေနဲ့ကွာတပ်ပုံတွေခိုးရိုက်ပြီးတော့ line ပေါ်မှာတင်ပြီးရရှိရဲအဲ့လိုမျိုးဆိုတော့ကျွန်တော်တို့ကကျိုးတင်ရှောင်ရှားလို့ရတယ်ကွာအခုကျတော့ဟို internet မရှိတော့ကျွန်တော်တို့ကအဲ့လိုမျိုးတွေလည်းမသိရဘူးဟိုဖုန်းနဲ့ဆက်တော့ရအောင်လည်းဖုန်းလိုင်းကလည်းဟိုဆက်ရင်လည်းအကြာကြီးနေမှဝင်လာမျိုးတွေရှိတယ်ကျွန်တော်တို့ဒီ line တောင်ပဲ channel စိတ်မှုပဲ channel ပေါ့နော်အဲ့လိုမျိုးတွေလည်းရှိရပြီးတော့ internet မရတော့ကျွန်တော်တကယ်ရင်းတရားပေါ့နော်ဟိုဖုန်းနဲ့ပေါ့ဒီရက်ပိုင်းစိတ်မကြတယ်သူကမိုးကောင်းကနေဒီဖားကန်ကိုတက်လာတာလောဝါမှာတိုက်ပွဲဖြစ်နေတာတဲ့နော်အဲ့ဒါသူကကျွန်တော်ပုံစံကအဲ့ခကြီးသွားပြည်သူ9ယောက်ကိုပေါ့နော်အဲကားထဲနေထူထောင်နေဆွဲတော့ဟာတဲ့စစ်ကောင်စီဘက်ကအဲ့လိုမျိုးအဲ့တော့ဟိုလေသူကမိုးကောင်းကိုပြန်လှည့်သွားလိုက်ရတယ်အဲ့လိုမျိုးအခြေအနေမျိုးတွေလည်းရှိတယ်ဘာလို့လဲဆိုတော့အင်တာနက်မရှိဘူးဆိုတော့ပြန်ဘာဖြစ်မှန်းမသိရဘူးကွာပြုံးစားကြီးပဲကြုံတွေ့ရဆိုတော့ဘာမှကြုံတင်ပြင်ဆင်တာနိုင်တာတွေပါလည်းမရှိဘူးကွာဖြစ်လာတဲ့အတက်ကိုကိုယ်ကရင်ဆိုင်လိုက်ရတယ်ပဲရှိတယ်ကြုံတင်ပြင်ဆင်ထားလိုက်ရမှရှိသတင်းကပထမတိုင်းဆိုရင်တက်ပုံလိုက်ပြီး line ပေါ် Facebook ပေါ်တော့ကိုယ့် account ပေါ်ကနေတင်တာမျိုးရှိအဲ့ဒီညရင်ဖတ်အနည်းအလွယ်တကူဖတ်ရှိလို့တဲ့ညဘာဖြစ်နေဆိုတော့သိရတယ်ကွာအခုကျတော့တဲ့ညဘာဖြစ်နေလဲဆိုတော့မသိရဘူးဖြစ်နေကျွန်တော်ကတော့
ပြီးခဲ့တဲ့2019ဇွန်လအတွင်းမှာလည်းရခိုင်နဲ့ချင်းပြည်နယ်အတွင်းကကိုမြို့နယ်မှာအင်တာနက်သုံးစွဲမှုပိတ်ပင်ခံခဲ့ရပါသေးတယ်။အင်တာနက်လိုင်းအပြတ်ခံခဲ့ရတဲ့ရခိုင်ပြည်နယ်တွေကမြို့နယ်တွေထဲမှာမောင်ကျော်၊ဘူးတိတောင်၊ရသေတောင်၊ပုံနာကျွန်း၊ကြောက်တော်၊မြောက်ဦး၊မင်းပြား၊မြေပုံမြို့နယ်တို့ပါဝင်ခဲ့ပါတယ်။ချင်းပြည်နယ်တွေကတော့ပလောဝမြို့နယ်မှာဖြတ်တောက်ခံခဲ့ရတာပါ။အဲ့ဒီလိုဖြတ်တောက်ခံထားရမှုဟာတည်တင်းအမားတွေရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတဲ့ဖြစ်ရတွေကနေအဖြစ်မှန်ကိုဖော်ထုတ်ဖို့ဟာစိတ်ပူစရာတွေဖြစ်လာတယ်လို့ချင်းဒေတာကန်လူငယ်တူကဆိုပါတယ်
။ကိုကအင်တာနက်ချက်ချင်းရည်ရွယ်ချက်ကလည်းပေါ့နော်ဒီမှာကွယ်မှာပေါ့ဒီဖြစ်ကောင်းသူချက်ကလည်းလေဒီစီဒီအပြင်မဟုတ်မှန်တည်တင်းတွေပေါ့နော်ဒီသူတွေဟိုလိုမျိုးဒီသူတွေအချင်းချင်းထားစီနေမဟုတ်မှန်တည်တင်းတွေကိုဖြတ်နေပေါ့နော်ဒီတည်တင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီတော့ဆိုရင်ပြည့်အချိန်မျိုးဖြစ်ရှင်းနိုင်တဲ့အချိန်ပါပေါ့နော်ဒီတဲ့ကိုထင်မြင်နေမှာစင်တဲ့အမှားကိုပြင်ချက်ချင်းတော့မယုံကြပါနဲ့လို့ပြောမရှင်းကြပါနဲ့လို့တစ်ဖက်ကလည်းရည်ရွယ်ချက်ရှိရှိနဲ့ပေါ့နော်တရင်မျိုးအလုံးဝပြတ်အောင်လို့အဲ့လိုမျိုးဒီသူသေးပေါ့နော်ဒီတရင်မှားပြီးပြတ်အောင်လို့ရည်ရွယ်ချက်ရှိရှိလုပ်ဆောင်နေတာဖြစ်တဲ့အတွက်ဒါပဲဖြစ်ဖြစ်နေရာတိုင်းမှာရှိရကိုယ့်ရဲ့ CTF ဖြစ်ဖြစ် BTF ဖြစ်ဖြစ်နေရာတိုင်းမှာရှိရအကူရေပေါ့နော်ဒီဒုက္ခကိုရတဲ့ဖွေကိုယုံကြည်ပေးပါဒီမှာတို့အတွက်ဒီမှာတို့ daughter down ထဲမှာဒီမှာပေးဆက်ပြီးတော့ရှိတဲ့မြတ်ကိုအင်ကိုစကုမီတာစနဲ့ခွဲခွာကိုသိရတဲ့လူတွေနဲ့ခွဲခွာရမှာပေါ့နော်တို့ဒီစစ်အာဏာရှင်စာရှုံးနေတဲ့ခုချက်တွေပူတည်ပြီးတော့မှတို့ပေါ့နော်ပြားကြီးအမြင့်နာခံပေးဆက်နေရတဲ့အတွက်ပေါ့နော်ဒီတိုင်းမှာပဲတိတ်တိတ်ချာဒီတူပြီးမှသာရောရှင်းကြပါ comment လုပ်ကြပါလို့ကျွန်မအနေနဲ့တိုက်တွန်းချင်ပါရှင်
နိုင်ငံရေးမတည်ငြိမ်မှုနဲ့ COVID-19 ရဲ့တရားမှုအခြေအနေကြမှာပြည်သူအများစုဟာအသိပညာပေးအစီအစဉ်တွေကအစားငွေကြေးသုံးစွဲမှုစာဝတ်နေရေးဆက်သွယ်သွားလာရေးအထိအင်တာနက်ကိုအသုံးပြုခဲ့ကြတာပါစစ်ကောင်စီရဲ့အာဏာသိမ်းမှုကြမှာတော့ပြည်သူတွေရဲ့လွတ်လပ်စွာအင်တာနက်အသုံးပြုပိုင်ခွင့်ဟာတစတစပိုပြီးဆုံးရှုံးခဲ့ရပါတယ်ဒီလိုဆုံးရှုံးမှုတွေကနေရပ်တန့်သွားဖို့လူသားအချင်းချင်းတန်းတူအသင်းအချက်လက်ရရှိပိုက်ဆိုင်မှုနဲ့အတူကမ္ဘာရွာကြီးတွေကိုပြန်ရောက်ဖို့ဟာတော်လန့်ရေးအောင်ပွဲနဲ့အတူမျှော်လင့်စရာဖြစ်လို့နေပါတယ်ဒီသတင်းဆောင်မကိုတန်လင်းခက်ခပေးဖို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ